ဒီပိုင်းမျိုးနယ်လည်းကုန်စားတင်ကြောင်းပေါ်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ကလင်းငယ်တွေတည်ဆုံးခဲ့ရတာတစ်နှစ်ရှိလာခဲ့ပေမဲ့ကိုတိုင်းကြုံတွေ့ခဲ့ရတဲ့ဒေသခံတွေကတော့အဖြစ်အပျက်တွေကိုမမေ့နိုင်ကြသေးဘူးလို့ပြောပါတယ်။ခုလိုလေကြောင်းတိုက်ခိုက်မှုတွေထပ်မလုပ်နိုင်အောင်စစ်တပ်ပေါ်နောက်ထပ်အရေးယူမှုတွေလုပ်ဖို့လဲဒေသခံတွေကတောင်းဆိုပါတယ်။လက်ရကုန်စားတင်ကြောင်းလေကြောင်းတိုက်ခိုက်မှုနှစ်ပတ်လည်အချိန်နှီးကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ခင်ဗျ။
စကိုင်းတိုင်းဒီပင်းမျိုးနယ်လက်ရက်ကုံကျေးရွာစာတင်ကျောင်းကိုစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့လို့ကလင်းငယ်ရီအပါအဝင်လူပေါင်း12ဦးသေဆုံးတာစက်တင်ဘာလ16ရက်ဆိုတနှစ်ပြည့်သွားပါပြီ။တနှစ်ပြည့်အထိမ်းအမှတ်အဖြစ်လက်ရက်ကုံကျေးရွာမှာရှိတဲ့အာဇာနည်ကျောက်တိုင်မှာစက်တင်ဘာလ14ရက်ကလွမ်းသူပန်းခွေချပွဲလုပ်ခဲ့ကြပါတယ်။တနှစ်ကြာခဲ့ပြီဖြစ်ပေမဲ့ကိုရိုင်းကြုံတွေ့ခဲ့ရတဲ့သူတွေကတော့အခုချိန်ထိအဲ့ဒီနေ့ကအဖြစ်တွေကိုမမေ့နိုင်ကြသေးပါဘူး။ပစ်ခတ်မှုကနေထွက်ပြေးလွတ်မြောက်လာတဲ့အသက်17နှစ်အရွယ်ကလေးငယ်ရဲ့ဖခင်ဖြစ်သူကသူ့ကလေးကြုံတွေ့နေရတဲ့ဆိုရင်စိတ်ကိုအခုလိုပြောပြပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့အကြောက်ပေါ်ပြီးတော့ဘာမှတော့မပြောဘူးဗျဒါပေမဲ့ဒီလေချောင်းလေးလေရင်တော့အခုချိန်ဒီသူကဟိုဟာပေါ့6လလုံးပေါ့ဗျအတန်ဒီပါကြရင်လည်းသူကအလံမျိုးလေချောင်းလို့တော့အခုချိန်ဒီသူကသူ့စိတ်ထဲမှာတော့စွတ်တန်ရတုံပေါ့ဒီလိုပြတ်ခတ်မှုတွေကြွားရတာခါသားပေါ့ဗျမနေ့ကဒီလိုရောက်ကြည့်ဆိုရင်ပြတ်ခတ်ခက်ခဲရကျွန်တော်ဒါကိုယ်တိုင်ကအတက်ပြက်လုံးရောက်ခဲတာကျွန်တော်မိသားစုကြီးရောအဲ့ဒီအတိတ်ကိုပြန်ဆွာရင်ဒီတိတ်ဆုံးသွားတဲ့ကျွန်တော်နှစ်မှတဝင်းခွဲထားပါတော့အဲ့ဒီကလေးသူမတေးဆိုရင်လေကိုကမျက်စိမဝါထင်တော့ပျောက်သွားပါဘောကျွန်တော်ဒါရီစာရီတင်ပြီးတော့သူတို့မိပါလေဆိုရင်အဲ့လိုမိပါမဲ့လို့ဖြစ်သွားတော့ပါတတ်သမီးမရှိတော့အဲ့လိုမျိုးသူတို့ကမိသားစုအထီးကျန်သွားပါဘောဒီအဲ့ဒီအေးလေးသွားရင်ကျွန်တော်တောင်းနေတိုင်းသူတို့ကအဲ့လိုငိုကြတာပေါ့ဗျာ
သူရဲ့အသက်17နှစ်အရွယ်သားကပြစ်ခတ်မှုကနေလွတ်မြောက်ခဲ့ပေမဲ့တားနဲ့အသက်သူသူမလေးကတော့ခြာတင်ချောင်းကိုလေရင်ပေါ်ကပြစ်ခတ်ချိန်မှာတိတ်ဆုံးသွားပါတယ်အခုလိုကလင်းငယ်တွေတိတ်ဆုံးခဲ့ပြီးလေချောင်းကနေပြစ်ခတ်ခဲ့တဲ့အတွက်နိုင်ငံတကာအနေနဲ့စစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းချတာတွေအပြင်ပိတ်ဆို့တာတွေအခုထပ်ပိုပြီးချမှတ်ပေးဖို့ဒေသခံတွေကလိုလားနေပါတယ်။နိုင်ငံတကာအနေနဲ့စစ်တပ်အပေါ်အရေးယူပိတ်ဆို့ဖို့လိုလားတာနဲ့ပတ်သက်လို့လက်ရက်ကုံကျေးရတာသူကအခုလိုပြောပါတယ်
။ဒီကဘုံပိတ်ဆို့မှုတောင်းဆိုရင်လားအရေးဖြစ်နေလို့နိုင်ငံတကာအနေနဲ့ဒီလိုဆက်ဖတ်တိုင်းနဲ့မရှိဘူးဆိုကြရင်တောင်မှဟိုကျွန်တော်တို့ပြည်သူတွေနှိမ့်ဆက်လို့ရမယ်ကိုစစ်ကောင်စီတုံးပြနေတဲ့ဟိုစစ်လက်နက်မှန်နေကဟိုစစ်တုံးဆောင်လေးရင်စီအားစဟိုလေးရင်ဝဲတာရောင်းတာတွေအားစလုံးဝပိတ်ဆို့ပြစ်ပြီးကျွန်တော်တို့ဒီလူတွေကဟိုအသက်ရှင်နေနေကဟိုလုံလောက်မှာဘာကြောင့်လဲဆိုတော့သူတို့လေရင်နဲ့ဟိုမလာဘူးဟိုဆိုကြရင်တောင်မှဟိုဒီဝေးပြေး120လို့ဟာမျိုးတွေနဲ့အနှံ့ပြရားတွေပါတွေအရန်တန်ပြတာတွေပေါ့ဗျာသူကမှန်တယ်ပြောဒါနဲ့ဒီမှာကြတော့ဟိုဘာမှဟိုဖူးရံလေးမရဘူးကာဝင်လို့မရဘူးလူတွေညံ့ကြည့်တယ်လည်းကဘယ်ကြလို့ကြောက်နေဒီကအကြက်ရည်လေးကြာပြီးပြီလေတော့ကျုံရှုံးနေ
2022စက်တင်ဘာလ16ရက်ကလက်ရက်ကုံကြီးရွာကကလေးငယ်တွေစာတင်နေတဲ့စာတင်ချောင်းကိုစစ်တပ်ကရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးမြေပြင်ကနေမှဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်12ဦးသေဆုံးခဲ့ရတာလည်းဖြစ်ပါတယ်လေချောင်းကပြစ်ခတ်လို့စာတင်ချောင်းထဲမှာတင်ကလေးငယ်9ဦးသေဆုံးခဲ့ပြီးမြေပြင်ကနေဝင်ရောက်စီးနင်းချိန်မှာတော့အသက်မပြည့်သေးတဲ့ကလေးငယ်2ဦးအပါအဝင်9ဦးသေဆုံးခဲ့ကစုစုပေါင်း12ယောက်အထိအသက်ဆုံးရှုံးခဲ့ရပါတယ်။ကြီးရွာထဲမှာအကြမ်းဖက်သမားတွေရှိတယ်ဆိုတဲ့သတင်းကြောင့်ဝင်ရောက်စီးနင်းတာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပြီးထုတ်ပြန်ချက်ထဲမှာတော့လေရင်နဲ့ပြစ်ခတ်တဲ့အကြောင်းကိုထည့်သွင်းဖော်ပြမထားပါဘူး။အခုလိုစစ်တပ်ဘက်ကပြောတာဟာမှန်မှန်ကန်ပဲကြီးရွာထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေမရှိဘူးလို့ကြီးရွာသားတွေကပြောပါတယ်။စစ်တပ်ဟာလက်ရက်ကုံကျေးရွာကိုလေကြောင်းကနေပစ်ခတ်ပြီး9လအကြာ2023ခုနှစ်ဧပြီလ13ရက်မှာတော့စကိုင်းတိုင်းကံဘလူခရိုင်ပစီကြီးကျေးရွာကိုလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့လို့လူပေါင်း130နီးပါးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။